ကျွန်တော်ငိမ့်ချမ်းပါဒီကနေ့အော်တိုဘာလ10ရက်နေ့မှာတော့အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပေးပေးကြမှာပါကျွန်တော်အခုရောက်ရှိနေတာကတော့မြန်မာတန်ယုံရှိပဲဖြစ်ပါတယ်ဒီတန်ယုံမှာမနက်၈နာရီကနေညနေ၅နာရီအထိမဲပေးကြရမှာပါကိုရိုနာကပ်ရောဂါကာလလည်းဖြစ်တဲ့အတွက်ကျန်းမာရေးနဲ့ဆိုင်တဲ့စည်းကမ်းတွေဖြစ်တဲ့မျက်နှာဖုံးတက်တာလူခတ်ခေါခွာနေတာစတဲ့စည်းကမ်းတွေကိုလိုက်နာပြီးမဲပေးကြရမှာပါမင်္ဂလာပါမအမရဲ့နာမည်နဲ့တာဝန်လေးပြောပြပေးပါဦ
း
ဟုတ်ကဲ့ပါအမဒီနေ့ဟိုပါလေအမေရိကန်မှာမဲယုံကဘယ်နှယုံလောက်ဖွင့်တာလဲမသိဘူးခင်ဗျာ
အမအခုကကျမတို့ကဒီဝါရှင်တန် DC ရဲ့နယူးယောက်ရဲ့ဒီကအဲလီရဲ့ပြီးတော့အီလီယားနားမှာဖွင့်ပါ
တယ်ဝါရှင်တန် DC တန်ယုံမှာမဲပေးတဲ့လူဘယ်နှယောက်လောက်ရှိလဲမသိဘူးခင်ဗျာ
အဒီမှာကျတော့ကျမတို့ဒီဖို့သွင်းမှာတော့112ယောက်ရှိပါတယ်ဒီမှာကျတော့320ယောက်ပါ
ဒီအမေရိကန်တနိုင်ငံလုံးအနေနဲ့ဟောဘယ်နှယောက်လဲ1500ကျော်ရှိရဲ့ဟောမဲလာပေးမဲ့သူတွေအနေနဲ့ဘယ်လိုစာရွက်စာတမ်းမျိုးတွေယူလာရမလဲခင်ဗျာအမတို့ကြေညာထားတာတွေ့ပါဟု
တ်ကဲ့ကြေညာထားတာတော့ passport ယူလာလို့ရပါတယ် passport definitely passport တော့ပါမှာပေါ့နော်ဟုတ
်
ပြီးတဲ့ခါကျလို့ရှိရင်သူတို့ဘာဖြစ်မယ်ဆိုမှတ်ပုံတွေအင်းအောင်စတကောင်းစင်းပေါ့နော်အဲ့မဲ့ဒီဟာတွေကလည်းသူတို့ပုံစံ15စစဉ်စတင်လျှောက်စင်ကလေးအနေကိုကျမတို့ရှိမှာသူတို့တင်ပြထားပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်သိချင်တာ footway မှာဘယ်လိုဖြစ်လို့မဲဆန္ဒနောက်ထပ်ယုံွယ်တစ်ခုဖွင့်ပြတာလဲ
ဒီနှစ်ကတော့အလုံးတည်တဲ့အတိုင်းပဲထူးခြားတဲ့အချိန်ကာလလို့ပြောလို့ရပါတယ် covid ကြောင့်ပေါ့နော်ဆိုတော့ကျွန်တော်အမေရိကနိုင်ငံကဆိုလို့ရှိရင်ပြည်နယ်လေးနိုင်ငံကြီးပါပြည်နယ်လေးလည်းအများကြီးပါတနေရာနဲ့တနေရာလာဘွားကြတဲ့ခါကျတော့တို့မိုင်းမို့ထောင်ပေါင်းများစွာတို့ခီးနေလာတယ်ဆိုတော့အခက်အခဲတွေရှိမှဆိုလို့ကျမတို့ကပုံစံ15ကျမတို့ကိုတင်ကြရတဲ့အချိန်မှာဒီပုံစံ15အများဆုံးရှိတဲ့ပြည်နယ်ကိုကျမတို့ကမဲယုံတော်ခင်ဗျာကျမတို့ရွေးလိုက်တာပေါ့နော်ပြီးတော့ကကျသူ့ရဲ့အမိသားမှာတဝိုင်းမှာရှိတယ်အခြားပြည်နယ်တွေပါဖုတ်သွေးမှာပေးဖို့စီစဉ်ပေးတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီခီးဆန္ဒမဲ့ပေးမဲ့သူတွေအဆင်ပြေအောင်ပေါ့နော်ကျော်တော့လို့ပေး
ကျွန်တော်ပြန်ကြည့်လိုက်တော့2015တော့ဒီမှာမဲပေးတဲ့လူက140ကျော်လောက်ပဲရှိတယ်အခုဒီမှာဆိုရင်မပြောပါ300ကျော်ပေါ့နော်300ကျော် full way မှာတည်ရ
460နဲ့ရှိလို့ရှိတ
ယ်ဟုတ်400ကျော် 500 နီးပါဆိုတာလေ
ဟုတ်ကဲ့
အဲ့ဒါဘာကြောင့်ဒီလိုများလာတယ်ထင်လဲခင်ဗျာ
ကျွန်မထင်တယ်ပြောင်းလဲလာတဲ့ခေတ်ကာလလဲပါမှာပေါ့နော်ဒီတဲ့ခါကျတော့ပြောင်းလဲဆိုပြည်သူတွေကပုံပြီးတော့ရင်ကားထဲတော့ဆန္ဒမဲ့ပေးတာတိုင်းပြည်တွဲလူတွေကပြောကြတယ်ဒါပေမဲ့အမှန်ကဆန္ဒမဲ့ပေးတာမိမိမိသားစုမိမိရဲ့နောက်လာမယ့် generation တွေအတွက်ကိုယ့်ရဲ့တာဝန်နိုင်ငံသားတယောက်ရဲ့တာဝန်နေနဲ့ပေးရမယ်ဆိုတော့ခံယူချက်တင်နေလာပေးတယ်လို့ကျွန်တော်ခံယူပါတယ်တကယ်တကယ်က2015ခုနှစ်တုန်းကဒီမြန်မာတန်ယုံနေအားလုံးမှာမဲပေးတဲ့လူရန်3000ကျော်ကျော်ပဲရှိပါတယ်အခုဆိုလို့ရှိရင်3,900ကျော်ရှိပါတယ
်ကျွန်တော် VOA ရပါငိမ့်ချမ်းပါအမနာမည်နဲ့ဘယ်ကလာလဲဆိုတာမိတ်ဆက်ပေးပါဦး
ကျွန်တော် Maryland ပဲနေတာနာမည်ကတော့ခင်နေပါ
အမဘယ်မျိုးနယ်အတွက်မဲပေးရမှာလဲ
ARV တိုင်းညောင်းမရ
ဒါပထမဆုံးချိန်မဲပေးတာလားအရင်တော့ပြေးဘူးလား
မပေးဘူးသေးဘူးပေါ့နော်တပည့်တော့ကျွန်တော်ကဟိုငငယ်ရနိုင်ငံသားရောက်တယ်ပြီးတော့လဲစင်ကူမှာပေးတော့လဲဘုံနိုးပဲပေးခဲ့ဘူးတာပေါ့နော်2015တော့ကျွန်တော်လဲမဲပေးခံရင်းဆောင်မှာ passport ပျောက်တာပြီးတော့မပေးလိုက်အောင်ဒီတစ်ခါကပထမဆုံးပဲ
အမဒီကိုပေးမဲ့ကိုစလေလောင်းနေကိုလေးလာခွင့်ရခဲ့လားခင်ဗျာ
ပါပါတ
ယ်ကျွန်တော်ညောင်း
များတော့ညောင်းများဆိုတော့ညောင်းများကဒီကျွန်တော် website မှာတက်ကြည့်လို့ရတယ်လေ
ပြီး
တော့ဒီမှာမဲပေးဖို့အတွက်ကိုပြောရုပ်ောက်ပဲ commission ရနေပြီးတော့အားရကုန်တက်ကြည့်တယ်သူတွေပေးမယ်ပေါ့
အမေရိကန်နိုင်ငံ Washington DC မှာရှိတဲ့မြန်မာတန်ယုံရဲ့ချုပ်တင်မဲပေးတဲ့အစီအစဉ်ပဲဖြစ်ပါတယ်ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာရမှာပါ DC မှာတော့မဲပေးတဲ့သူတွေ300ကျော်ရှိတဲ့အတွက်နှစ်ရက်ခွဲပြီးတော့မဲပေးဖို့စီစဉ်ထားပါတယ်ကျွန်တော်ကငိမ့်ချမ်းပါအမေရိကန်နိုင်ငံဝါရှင်တန် DC မြန်မာတန်ယုံရှိရနေတရင်ပေးပို့လိုက်တာပါ